ကတ္တမချင်းပါတဲ့ကမ္ဘာဖလားဘောလုံးပွဲမှာတနင်္လာနေ့ကအင်္ဂလန်နဲ့ကစားမဲ့အီရန်အသင်းရဲ့ပွဲဥထွက်ပွဲစဉ်အဖွင့်မှာအီရန်အသင်းကနိုင်ငံတော်တချင်းကိုလိုက်မဆိုးပဲနှုတ်ဆက်နေခဲ့ကြပါတယ်။ဒါဆိုရင်အီရန်နိုင်ငံမှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်နေတာကိုအစိုးရရဲ့အကြမ်းဖက်နှိမ်နှင်းမှုကိုဆန့်ကျင်တဲ့ပွဲချီပရိသတ်နဲ့တညီတညွတ်ထဲရှိတယ်ဆိုတာကိုပြတ်သားမှုအဖြစ်နဲ့ရှုမြင်ကြပါတယ်။အင်္ဂလန်နဲ့ပွဲစဉ်မဆက်ခင်မှာနိုင်ငံတော်တချင်းအတွက်အီရန်ကစားသမားတွေတန်းစီခဲ့ကြပေမဲ့နိုင်ငံတော်တချင်းစတင်လိုက်ချိန်မှာတော့လိုက်မဆူပဲနှုတ်ဆက်နေကြတာကိုအီရန်နိုင်ငံပိုင်ရုတ်တံကမထုတ်လွှင့်ခဲ့ပါဘူး။အီရန်ကကြော်ကြားသူတွေအကစားသမားတွေနဲ့အနုပညာရှင်အများအပြားကဆန္ဒပြသူတွေကိုထောက်ခံကြောင်းပြသထားကြပေမဲ့လို့လဲအီရန်အများအပြားကတော့သူတို့အသင်းဟာရှီးယက်မွတ်စလင်အုပ်ချုပ်မှုဘက်ကရပ်တည်တယ်လို့စွပ်စွဲထားတာဖြစ်ပါတယ်။တနင်္လာနေ့ကကမ္ဘာဖလားပွဲစဉ်တွေမှာတော့အင်္ဂလန်ကအီရန်အသင်းကို6-2၊နယ်သာလန်ကဆီနီဂေါကို2-6မရှိနဲ့အနိုင်ရခဲ့ကြပြီးအမေရိကန်နဲ့ဝေလ်ဝေးလ်စ်ပွဲစဉ်မှာတော့2-0နဲ့သေရကျသွားပါတယ်ရှင်။